မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ရခိုင်ပြည်နယ်မဲဆွယ်စီယုံရခီးစဉ်ဒီကနေ့ပြီးဆုံးသွားပါပြီ။ရေးစင်မတိုင်ခင်ကစိုးရိမ်မှုတွေရှိခဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့ကြုံတွေ့ရမယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ရခိုင်ပြည်၃မြို့၃ရက်ကြာခီးစဉ်မှာကျမတို့ဝိုင်းတော်သားကိုစီသူကတောက်လျှောက်လိုက်ပါပြီးသတင်းရယူခဲ့ပါတယ်။ခီးစဉ်နောက်ဆုံးအချိန်တွင်နဲ့ပတ်သက်ပြီးတော့ကိုစီသူကအခုလိုပြောပြပေးပါမယ်။
ဟုတ်ကဲ့ဗျာအဲဒီနေ့ကတော့ဆန်းစုကြည်ကဂွားမြို့မှာလူမဲဆွယ်ပွဲတခုလုပ်တယ်ဗျာအဲအဲ့ဒီမှာလူမျိုးရေးဘာသာရေးတွေကိုနိုင်ငံရေးမဲဆွယ်တဲ့နေရာမှာတုံးနေတာဟာခြေခံဥပဒေနဲ့မညီဘူးဒါဟာအဖွဲ့အစည်းတခုကနေပြီးတော့စနစ်တကျဒီဝါဒဖြန့်ချီပြီးတော့လုပ်နေတယ်ဒါကြောင့်တော့ဒီအဖွဲ့အစည်းကိုစုံစမ်းဖော်ထုတ်ပြီးတော့အရေးယူပေးဖို့အတွက်ရောဂါပတ်ကော်မရှင်ကိုတိုက်တွန်းတယ်ဆိုတာမျိုးထည့်ပြောတယ်အဲ့ဒါပြီးတော့လူငယ်ကိစ္စတွေပြောပါလေလူငယ်တွေမူစီဝါမတုံးဆွဲကြဘူးကိစ္စတွေပြောပါလေနောက်တော့သုံးစံတိုင်း NLD ကိုဖြစ်နေမဲပေးနိုင်ကြဖို့အတွက်သူကနှိုးဆော်တယ်ဆိုတော့အဲ့ဒါတွေသူတို့ဒီကွာမျိုးမှာပြောပါပါတော့ဗ
ျဆိုတော့ဒီခီးစဉ်မတိုင်ခင်မှာပေါ့နော်တော်ဆက်ဆွရှိရဲ့ခီးစဉ်မတိုင်ခင်မှာရခိုင်ခီးစဉ်ဖြစ်တဲ့အတွက်ကြောင့်ဒီကတင်းတွေထွက်တာပေါ့နော်လုံချုံရေးအရာစိုးရိမ်စရာတွေရှိတယ်သူ့ကိုဆန္ဒပြမဲ့လူတွေကန့်ကွက်မှုတွေပြုလုပ်မယ်လို့ကြားရတာပေါ့နော်ဆိုတော့သူအခုတကယ်လဲသွားရောအဲ့လိုမျိုးပြုလုပ်တာတွေရှိလားရှင့်
ဟုတ်ကဲ့ဗျာဒီဒေါန်ဆန်းစုကြည်မလာခင်ကတော့ရခိုင်ဒေသမှာအခုလိုမျိုးသူ့ကိုစန့်ကျင်နေဆိုတော့လူမျိုးတွေရှိတဲ့အတွက်ဘုံချုပ်ရေးအရာကိုတော်တော်လေးစိုးရိမ်တာမျိုးကျွန်တော်ရှိခဲ့ပါဒါပေမဲ့တကယ်တမ်းရခိုင်ပြည်နယ်ကိုရောက်တဲ့အချိန်မှာတော့ဒေါန်ဆန်းစုကြည်လာတဲ့အပေါ်မှာကန့်ကွက်တာမျိုးဆန္ဒပြတာမျိုးတခုခုကိုဖော်ထုတ်တာမျိုးလုံးဝမရှိခဲ့ပါဘူးဗျာအပြဒနာတစုံတရာလည်းလုံးဝမရှိခဲ့ပါဘူးခင်ဗျာ
ဆိုတော့သူအခုသူ့ရဲ့ရခိုင်ပြည်ခီးစဉ်ကအဓိကလုံချုပ်ရေးအရာဘသူတွေကတာဝန်ယူပေးခဲ့တာတွေရှိလဲရှင်
ဒီလိုဗျာမြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့လူငယ်အဖွဲ့တွေအနေနဲ့ဒီဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးကိုစစကြေတာတာဝန်ယူခဲ့တာပါဗျာအဲဒီတန်တွဲခရိုင်ကျွန်တော်တို့ဒီ NLD ဥက္ကဋ္ဌကိုမေးတဲ့အခါမှာသူကလူငယ်လုံခြုံရေးအင်အား900ကျော်လောက်နဲ့ဒေါန်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်မှာလုံခြုံရေးပြေးဖို့အတွက်စီစဉ်ထားတာမျိုးပါဗျာ
သူရဲ့ခီးစဉ်တလျှောက်မှာရောတခြားသူနောက်ကနေလိုက်ပြီးတော့တိတိတတ်တာအဲ့လိုမျိုးလိုက်ကြည့်တာတွေလိုက်ပြီးတော့လုံခြုံရေးချထားတာတွေရောအဲ့လိုမျိုးပုံစံတွေရောတွေ့ရလားရှင့်
ဒီလိုပါဒါကတော့အာဏာပိုင်အဖွဲ့အစည်းတွေဖြစ်တဲ့ဒီရဲတို့တခြားရံပြီးတက်လို့ဟာမျိုးတွေအားနဲ့ပြီးတော့ဒုဒုဟောပြောပွဲလုပ်တဲ့ကွင်းလိုနေရာမျိုးတွေမှာတော့လူစုလူဝေးတွေဖြစ်နေတာမလို့လာပြီးတော့လုံခြုံရေးယူတာမျိုးတွေရှိပါတယ်ဗျာပြီးတော့ဒေါ်လာဆန်းစုကြည်ရဲ့ဒီရင်တန်းတော့ကနေလိုက်ပြီးတော့ရဲကားတွေတစီတော့မဟုတ်ရင်နှစ်စီတချို့ခီးစင်မှာသုံးစီအဲ့လိုဟာမျိုးတွေတော့နောက်ကနေပြီးတော့လိုက်ပြီးတော့လုံခြုံရေးယူတာမျိုးတွေရှိပါတယ်ဗျာဒါပေမဲ့အာဏာပိုင်အနေနဲ့ဒီလုံခြုံရေးတတိတတာရဲအများကြီးနဲ့လာပြီးတော့လုံခြုံရေးယူတာမျိုးတော့ဒီခီးစဉ်တစ်လျှောက်လုံးမှာလုံးဝမရှိခဲ့ပါဘူးဗျ
။ဒီရခိုင်လူထုအနေနဲ့ရောဒီတော်ဆန်းစုကြည်ရဲ့မဲဆွယ်စီယုံပွဲကိုဟိုစိတ်ဝင်စားနဲ့တက်ရောက်လာရောက်ပြီးတော့နားထောင်တာတွေရှိလားရှင့
်။အဲဟုတ်ကဲ့ခင်ဗျာ။ရခိုင်လူထုအနေနဲ့ရောဒေါ်ဆန်းစုကြည်ရဲ့မဲဆွယ်စီယုံပွဲတွေကိုမျှော်မှန်းထားတာထပ်ပူပြီးတော့လာတယ်လို့ပဲပြောလို့ရတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ဒေါ်ဆန်းစုကြည်ရောက်မလာခင်မှာရခိုင်လူထုကမချေနပ်တာတွေအနောက်ထုတ်ပေါ်မှုတွေတော့မှရှိခဲ့တယ်လို့ကျွန်တော်တို့ကမျှော်မှန်းထားတာဖြစ်တဲ့အတွက်ဒေါ်ဆန်းစုကြည်ရဲ့ပွဲကိုလူလူကအများကြီးလာလိမ့်မယ်လို့မထင်တော့ဘူးဗျာဒါပေမဲ့တကယ်တမ်းကျတော့ဒီရခိုင်လူလူကဒေါ်ဆန်းစုကြည်ကိုလက်လက်လေးလေးကြိုဆိုကြတာတွေ့ရတယ်လူလူဟောပြောပွဲတွေမှာလည်းလူတွေတောင်းတဲ့ချီတိတ်နေချီပြီးလာတာမျိုးတွေ့ရတယ်ဗျာပြီးတော့လမ်းခုလမှာလည်းရွာတွေမြို့ငယ်လေးတွေမှာလည်းဒေါ်ဆန်းစုကြည်ရဲ့ရှင်တန်းလာတာကိုထွက်ပြီးတော့ကြိုတဲ့အချိန်မှာလည်းဒီလူတွေကတော်တော်လေးလက်လက်လေးလေးနဲ့လူတွေလည်းအများကြီးထွက်ပြီးတော့ကြိုဆိုကြတာတွေ့ရတာဖြစ်တဲ့အတွက်ဒီလက်ခံလူလူကဒေါ်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုထောက်ခံအားပေးတာတွေမလျော့သေးဘူးဆိုတဲ့သဘောမျိုးတော့တွေ့ခဲ့ရတယ်ဗျ
။ဟုတ်ကဲ့ဆိုတော့ထင်ထားတာအထက်ကိုရခိုင်လူလူကဒေါ်ဆန်းစုကြည်ကိုထောက်ခံတယ်ကြိုဆိုတယ်သဘောတော့ရှိတာပေါ့နော်ဆိုတော့ဒါဆိုရင်ဒေါ်ဆန်းစုကြည်ကဒီနေ့ဆိုလို့ရှိရင်သူကဘယ်ကိုဆက်သွားဖို့ရှိလဲရှင
်။ဒေါ်ဆန်းစုကြည်ကဒီရခိုင်ပြည်နယ်ကွာမြို့ရနေပြီးတော့ဒီလူလူဟောပြောပွဲပြီးတော့ရနေတဲ့ပြိုင်နဲ့ ARD တိုင်းတော့ခီးဆက်ပါလေဗျအဲ့တော့ ARD တန်းကိုရောက်ချင်မှငတိုင်းချောင်းကိုဝင်နေငတိုင်းချောင်းပြင်ပမှာသူလူလူဟောပြောပွဲလုပ်တယ်အဲ့ဒီကနေပြီးတော့ရေးကြီးကိုဆက်သွားပြီးတော့လူလူဟောပြောပွဲလုပ်ပါလေဗျအဲ့ဒီကနေလမ်းခုလမှာကြုံပြောကိုဝင်နေကြုံပြောမှာလည်းလူလူဟောပြောပွဲလုပ်တယ်အဲ့ဒီကနေအခုတော့ရန်ကုန်ကိုပြန်ဖို့အတွက်ခီးဆက်နေပါပြီခင်ဗျ